မြန်မာနိုင်ငံအကျဉ်းဆောင်တွင်မှထိမ့်သိမ်းခံရဆဲဖြစ်တဲ့ Writers သတင်းတောင်မှုအတွေ့အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းဆောင်ကနေပြန်လည်လွှမ်းမြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင်မုတ်ချွိုင်လင်းကတောင်းဆိုလိုက်ပါတယ်။ Writers သတင်းတောင်မှုဖြစ်ကြတဲ့ကိုတဲ့ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာတိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တည်ငြိမ်မှုနဲ့မြန်မာနိုင်ငံအစိုးရလူဝဲချက်များအဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်။တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့တည်နှောက်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရတော့ကစင်ကာပူနိုင်ငံချင်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါ။သူတို့နှစ်ဦးဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အုံတွေကိုဒရုန်းနဲ့ရိုက်ကူးဖို့ကြိုးစားခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့အနီးကရင်းနှီးတဲ့အကျဉ်းထောင်ကနေရန်ကုန်လီစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမင်းညာကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့တော့ကပဲချွိုင်လင်းကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်။မြန်မာနိုင်ငံမှာနလကြထင်းထင်းခင်ခဲ့ရစဉ်တွင်လူရင်းကိုတော်တော်နဲ့နဲ့ရောက်ပဲခွစ်ပတ်တွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်တယ်လို့လည်းသူမကရေးသားခဲ့ပါတယ်ရှင်။